လူခွင့်ရေးချိုးဖောက်မှုတွေအခုထိဆက်လက်ရှိနေဆဲဖြစ်လို့လက်ဘရောင်းတောင်ကျင်းနီတပ်ထုတွင်တူဖော်ရေးလုပ်ငန်းချက်ချင်းရပ်ဆိုင်ဖို့ Amnesty International လူခွင့်ရေးဖွဲ့ကြီးကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ကျင်းနီစီမံကိန်းကြောင့်ဒေသခံပြည်သူတွေရဲ့လူနေမှုဘဝတွေထိခိုက်ရတာအပါအဝင်တဘာဝပတ်ဝန်းကျင်ပျက်စီးရတာတွေအတွက်အစိုးရတဲ့အနေနဲ့ပညာရှင်တွေအားလုံးပါဝင်တဲ့အဖွဲ့ဖွဲ့စည်းပြီးစနစ်တကျစုံစမ်းသင့်တယ်လို့လက်ဘရောင်းတောင်အရေးကူညီဆောင်ရွက်ပေးခဲ့တဲ့လွှတ်တော်အမတ်နဲ့တဘာဝပတ်ဝန်းကျင်ထိပ်သိမ်းရေးပညာရှင်တွေကအကြံပြုထားပါတယ်အသေးစိတ်ကိုတော့မဆုမောင်ကပြောပြမှာပါရှင်
ဟုတ်ပါတယ် Amnesty International AI လူခွင့်ရေးအဖွဲ့ရဲ့မနေ့ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်တဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာလက်ပရောင်းတောင်ကျင်းနီစီမံကိန်းကြောင့်စီမံကိန်းဝင်းကျင်မှာနေထိုင်ကြတဲ့ထောင်နဲ့ချီတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာလေယာဆုံးရှုံးရတာတွေရှိနေတယ်လို့သူတို့နေထိုင်ရနေရာမှာသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကြုံတွေ့နေရပြီးဒီစီမံကိန်းကိုဆန့်ကျင်ကန့်ကွက်သူတွေကိုလည်းအာဏာပိုင်တွေဘက်ကဆက်ပြီးဖိနှိပ်ချိန်ချောက်မှုတွေရှိနေတယ်လို့ဖော်ပြထားပါတယ်ဒါကြောင့်လက်ဘရောင်းတောင်ကျင်းဤတပ်ထုတွင်တူဖော်ရေးလုပ်ငန်းကိုချက်ချင်းရပ်ဆိုင်းပေးဖို့ Amnesty International လူခွင့်အဖွဲ့ကြီးကမြန်မာအနာပိုင်တွေကိုတောင်းဆိုလိုက်တာဖြစ်ပါတယ်ဆယ်စုနှစ်နဲ့ချီစီးပွားရေးဒဏ်ခတ်မှုဒဏ်ခံခဲ့ရတဲ့မြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်တက်လာခဲ့တဲ့နောက်ပိုင်းနိုင်ငံသားယင်းဤမြုပ်နှံမှုတွေတိုးလာဖို့လှုံ့ဆော်နေချိန်မှာပဲလက်ဘရောင်းလိုစီမံကိန်းကြီးတွေဟာလူခွင့်ရေးချိုးဖောက်မှုတွေလုပ်နေပြီးတာဝန်ခံတာဝန်ယူမှုမရှိဘူးလို့ AI အဖွဲ့ရဲ့အစီရင်ခံစာကထောက်ပြပါတယ်ပြီးခဲ့တဲ့ဆိုရလက်ထက်ကဒေါံဆန်းစုကြည်ကိုတိုင်ဦးဆောင်တဲ့လက်ဘရောင်းစီမံကိန်းစုံစမ်းရေးကော်မရှင်မှာအဖွဲ့ဝင်အဖြစ်ဆောင်ရွက်ခဲ့သူသခိုင်းတိုင်းပလဲမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကကော်မရှင်ရဲ့အကြံပြုချက်တွေကိုဆက်လက်အကောင့်ထည့်ဖော်ဖို့လိုတယ်လို့ဒေသခံပြည်သူတွေရဲ့အကြိုးအတွက်ကိုလည်းရှေ့ရှုဆောင်ရွက်စီချင်ပါတယ်လို့ပြောပါတယ်
ဒီမှာကော်မရှင်နေမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တရားဝင်နေရောဒီလက်ဘရောင်းတောင်ကြီးနဲ့ပတ်သက်တဲ့ကိစ္စတွေအားလုံးလည်းဒီမှာဆက်လက်ခဲ့တဲ့လူတရားဝင်နေရောသူပြောမယ်ဆိုရင်တော့ကျွန်တော်တို့ကော်မရှင်ရဲ့အစီရင်ခံစာကိုလေ့လာလိုက်နိုင်စီချင်တယ်ကော်မရှင်ရဲ့အစီရင်ခံစာထဲမှာပါတဲ့အတိုင်းပဲအကောင့်တွေပေါ်စီချင်တယ်ပြောချင်တာတော့ဒီဒေသမှာရှိရပြီးဒီလူမှုတွေအနေနဲ့ကိုတော့ကိုတို့တောင်းဆိုကြည့်ဖြစ်စီမတောင်းဆိုကြည့်ဖြစ်စီဒီလက်ရှိတတူတူပေါ်နေတဲ့ဒီမြန်မာဝါမောင်ကုန်းဝင်နေတဲ့ဒီဒေသရဲ့ဖွံ့ဖြိုးတိုးတက်ရေးပေါ်ဒီဒေသမှာရှိရပြီးဒီလူမှုတွေအတွက်ကိုပေါ့နော်ဒါတို့ဘဝတွေလူမျိုးမှုဘဝတွေပုံမှန်မြန်မာရေးအလောက်ကန်ခွင့်လန်းနေရရှိရေးပေါ့ဆိုတော့ဒါဒီလူမှုတွေအလုံးနဲ့ချိန်မဲ့တဲ့အချက်လက်တွေနဲ့အလုံးကြီးနိုင်ငံပြန်ပြီးတော့လေ့ဆန်းစစ်ဆေးကြပါလိမ့်ရှင
်မြန်မာနိုင်ငံအတွက်စီးပွားရေးတိုးတက်ဖွံ့ဖြိုးမှုရှိစေဖို့လက်ဘရောင်းတောင်စီမံကိန်းလိုစီမံကိန်းကြီးတွေနဲ့လှုပ်ဆောင်မှုလိုနေတာထင်ရှားပေမဲ့လို့ဒီလိုတိုးတက်ဖို့ဒေသခံတွေကိုစတဲ့ရတာမျိုးတော့မဖြစ်တင်တယ်လို့အစိုးရအသည့်အနေနဲ့လည်းဒေသတွင်းလူခွေချိုးဖောက်မှုတွေနဲ့တဘာဝဝင်းကျင်ပျက်စီးမှုတွေနဲ့ပတ်သက်ပြီးစနစ်တကျစုံစမ်းစစ်ဆေးဖော်ထုတ်ဖို့ကိုလည်း AI အဖွဲ့ကတိုက်တွန်းထားပါတယ်ဒီပေါ်မှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားသူစိမ့်လန်းအမိမြေအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဝင်းမျိုးသူကလည်းပညာရှင်တွေအပါအဝင်အားလုံးပါဝင်တဲ့စုံစမ်းစစ်ဆေးဖော်ထုတ်မှုမျိုးကိုအစိုးရအနေနဲ့လုပ်တင်တယ်လို့အကြံပြုထားပါတယ
်။လက်မတော်တောင်စီမံကိန်းကျွန်တော်တို့ကော်မတီတစ်ခုကိုဒီသက်ဆိုင်သူတွေအားလုံးပါဝင်ပြီးတော့ဖွဲ့စည်းဖို့လိုပါတယ်။စတေဟိုးဒါအကုန်လုံး all inclusive stakeholder ပေါ့။အဖွဲ့ထဲမှာကျောင်းလူရွာသားတွေရောနော်ရပ်ဖွဲ့ဖွဲ့စည်းတွေပါဖွဲ့ပြီးတော့ကျေစွဲနဲ့ဖွဲ့ဖို့လိုပါတယ်အဲ့ဒါတွေကပုံမှန်စီးရေးလေးတွေလုပ်ပြီးတော့เนาะဒါညှိနှိုင်းဆောင်ရွက်မှာဒါလည်းမတူကွဲပြားတာလေးတွေကိုတစ်စီးစီးနဲ့ညှိနှိုင်းသွားလို့ရပါမယ်အဲ့ဒီကော်မတီကတခြားအပြေးဝါကျွန်တော်တို့မရှိတဲ့အတွက်เนาะအဲဒါဒီလိုပြဿနာတွေကပို့ပြီးတော့ဖြစ်နေတာဖြစ်ပါတယ်เนาะအဲ့တော့အဲ့ဒါနံပါတ်1ဆိုကျွန်တော်ကလုပ်နေချင်ပါတယ်နံပါတ်2ကတော့ environmental auditing လို့ခေါ်တာပေါ့ပတ်ဝန်းကျင်ရေးကစီးရင်စစ်ချင်းလုပ်ဖို့လိုပါတယ်အဲဒီနှစ်ချက်ကိုအဓိကထားဆောင်ရွက်မယ်ဆိုရင်တော့ဒီထဲမှာပို့ပွင့်လင်းမြင်လာပြီးတော့เนาะပို့ပြီးတော့လက်ခံနိုင်တဲ့အနေအထားများရှိမလားเนาะဒါလည်းကျွန်တော်တို့စဉ်းစားမိလောက်လေးတင်ပြတာပါ
စကိုင်းတိုင်းတွင်ကလက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုတရုတ်ဆိုးရပိုင်မြန်မာဝမ်ပေါင်ကုမ္ပဏီကတူဖော်နေတာဖြစ်ပြီး2016စက်တင်ဘာလကစပြီးကျင်းနီစတင်ထုတ်လုပ်ခဲ့တာဖြစ်ပါတယ်ဒီလက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့အခုလောလောဆယ်မှာတော့ဒေသခံတွေနဲ့ကုမ္ပဏီကြားတင်းမာနေတဲ့အခြေအနေကိုစကိုင်းတိုင်းဆိုရအဖွဲ့ကိုယ်တိုင်ဦးဆောင်ပြီးဝင်ရောက်ဖြေရှင်းပေးနေတယ်လို့ဒေါက်ခင်ဆန်လိုင်းကပြောပါတယ
်။လောလောဆယ်တော့တိုင်းနိုင်ငံကြီးဆိုရကနေပြီးတော့မှမဒီဒေသခံဒီလူတွေအဲ့လေအမကြီးရောကြီးကိုပေးဖို့ရနေ။နောက်တစ်ခုကကျတော့အဲ့ဒီခုနကလေဟိုရွာတွေပြန်ပြီးတော့မရှိပြောင်းရတဲ့သူတွေရှေ့ပြောင်းဖို့ရကိစ္စတွေကိုတော့ဦးစားပေးပြီးသူတို့ဆောင်ရွက်နေတယ်လို့အန်ဒီတို့တည
်ရတယ်။ကျင်းဒီတပ်ထုတူဖော်ရေးလုပ်ငန်းဝင်ကစွန့်ပစ်ပစ္စည်းတွေကနေဒေသရင်းတောက်တုံးရေးတွေမှာအာစနစ်အစိတ်အသင့်ဓာတ်တွေပါဝင်တာကျင်းနီနဲ့ခဲတဲ့စိတ်ဝင်မှုတွေနဲ့တဘာဝဝင်းကျင်ပျက်စီးခဲ့ရတယ်လို့ဒီစီမံကိန်းနဲ့ပတ်သက်ပြီးဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တာ2014တုန်းကဆန္ဒပြသူကြီးရွာသူဒေါခင်ဝင်းတနက်ဒံရနဲ့တည်ဆုံရတာအပါအဝင်ဖမ်းဆီးချင်းချောက်မှုတွေအခုထိရှိနေဆဲဖြစ်တယ်ဆိုတာကိုလည်း AI လူခွင့်ရဲ့အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်ရှင်